မြန်မာစစ်တပ်ကစီမီးလှုပ်ရှားမှုတွေလေးလကြာရဆိုင်မှုကြီးညာထားပြီးနဲ့တိုက်ခိုက်မှုတွေရှိခဲ့ကြောင်းဖော်ပြခဲ့တဲ့သတင်းမီဒီယာတချို့ရဲ့ဖော်ပြချက်တွေဟာမှားရင်ကြောင်းနဲ့မဟုတ်မမှန်သတင်းတွေကိုဆက်လက်ထုတ်ပြန်မယ်ဆိုရင်ဥပဒေနဲ့ညီဆောင်ရဲမှဖြစ်ကြောင်းတက်မလို့ကသတိပေးလိုက်ပါတယ်။သတင်းမှားတွေဖော်ပြခဲ့တယ်လို့ဆွဆွဲခံရတဲ့သတင်းမီဒီယာတွေနဲ့ပတ်သက်လို့ဖြေရှင်းပေးဖို့လည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားခဲ့တာပါ။အပြည့်အစုံကိုတော့ဆက်တွေ့ဆောင်ကန်းထားတဲ့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်။စစ်ရေးဒေသတချို့မှာစီးရဲလှုပ်ရှားမှုတွေရန်ဆိုင်ထားဖို့ကြေညာပြီးနောက်ပိုင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေတဲ့ဆိုတော့မကြသေးခင်ကသတင်းဖော်ပြချက်တွေဟာမမှန်ကန်ကြောင်းနဲ့ဒီလိုမမှန်ကန်တဲ့အချက်အလက်တွေကိုမဖော်ပြဖို့တက်မတော်ကကြေညာချက်ထုတ်ပြန်သတိပေးလိုက်တာပါမမှန်ကန်တဲ့အချက်အလက်တွေကိုအတိအပြည့်မပြုဘဲဖော်ပြခဲ့တဲ့ဆိုတော့သတင်းဌာနခုနှစ်ခုရဲ့လုပ်ရည်တွေကိုဖြည့်ရှင်းပေးဖို့ကိုလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားခဲ့ပါတယ်မြန်မာစစ်တပ်ရဲ့ဒီဇင်ဘာလ25ရက်နေ့ကအကြောင်းကြားစာနဲ့ပတ်သက်လို့တက်မတော်နဲ့သတင်းမီဒီယာတွေဘက်ကလိုလားချက်တွေလိုအပ်ချက်တွေကိုတော့သတင်းမီဒီယာကောင်စီဘက်ကတရားဝင်ကြေညာချက်ထုတ်ပြန်အတည်ပြုခဲ့တဲ့အကြောင်းသတင်းမီဒီယာကောင်စီရဲ့တွေ့ပတ်အတွင်းမှုဦးမြင့်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်။ဒီမှာကဟိုတိုင်စာတော့မဟုတ်ပေါ့နော်။တိုင်စာအထင်တော့မဟုတ်ပါဘူး။သူကအဲ့ဒီသတင်းမှားယွင်းတဲ့အကြောင်းအဲ့တော့အဲ့ဒီသတင်းကချက်လိုက်အောင်မှားယွင်းတယ်တော့သူတို့တက်မတော်နဲ့ဖြစ်ပေါ်တာမဟုတ်ဆိုတဲ့အကြောင်းနဲ့နောက်ပြီးတော့အဲ့ဒီမီဒီယာတွေကဒီလိုမျိုးကောင်းကျင်နဲ့ပေါ်ပြတဲ့ဟာကဟိုငင်းငင်းဖြစ်စဉ်ကိုစော်ပြီးတက်ရောက်နေတယ်ဆိုတာရယ်နောက်တော့ဟိုသူတို့ကတော့အဲ့ဒီမီဒီယာကိုတိုက်တွန်းပြီးပါကောင်းကျင်နေတဲ့တိုက်တွန်းပြီးပါဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒီသဘောမျိုးနောက်ဆိုရင်အဲ့ဒီသတင်းချက်လက်ကိုကြီးကြမှန်ကောင်ရေးဖို့အတွက်ဒီလိုကိစ္စမျိုးတွေမှာအဲ့လိုမျိုးသူတို့ကတိုက်တွန်းခိုင်းတဲ့စာမျိုးပေါ့ဟိုတိုင်နေဆိုတဲ့အသင်တော့မဟုတ်ဘူးဟိုတိုင်နေဆိုရင်ကျွန်တော်တို့ကတော့အဲ့ဒီမီဒီယာတွေကိုထိတ်ခေါ်ပြီးတော့ဘယ်လိုပြင်ဆင်ပါလဲဆိုတော့အဲ့ဒီအချက်မျိုးအခုကတော့တိုင်းတွန်းနေဆိုတဲ့ဟာပဲဆိုတော့အဲ့လိုပဲဟိုကောင်းချီတတ်တာအဲ့ဒီအကျိုးကြောင့်အတိအကျတွေပါရဲ့နောက်အဲ့ဒီစာထဲမှာတော့ဟိုတပ်ဖက်ကလည်းဒီလိုမျိုးသတင်းတွေကိုဖြေချပေးဖို့ဟိုလိုအပ်တယ်ဆိုတဲ့ဟာမျိုးအဲ့ဒီဟာကအသက်ရှင်ပုံမြင်ကငြင်းရန်ရနေဖို့ရည်ကြီးတဲ့ဆိုတဲ့ဟာမျိုးကိုလည်းဟိုအဲ့ဒီစာထဲမှာကျွန်တော်လည်းဖော်ပြတာပါအဲ့ဒါတော့တပ်ဖက်ကလည်းကျွန်တော်တို့တိုင်းတွန်းနေဟော
ဒီသတင်းမှာစော်ပိုင်းရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ဖော်ပြချက်တွေကိုသတင်းတွေမှာဖော်ပြရမှာတော့ VOA နဲ့သတင်းဌာနတချို့ကတပ်မတော်တာဝန်ရှိတဲ့သူတွေနဲ့အတူပြုမေးမြန်းမှုတွေရှိခဲ့ပေမဲ့လို့ကြံသတင်းဌာနခုနှစ်ခုကတော့အချက်လက်မှန်ကန်မှုမရှိတဲ့သတင်းတွေကိုတစ်ဖက်သက်ဖော်ပြခဲ့တယ်လို့လည်းတပ်မတော်ရဲ့ကြေညာချက်ကဆွဆွထားတာပါတပ်မတော်အနေနဲ့ပြည်တွင်းငြိမ်းချမ်းရေးရဖို့ကြိုးပမ်းနေချိန်မှာအထင်မြင်လွဲမှားစေတဲ့မဟုတ်မမှန်သတင်းထုတ်ပြန်တာတွေစီးစစ်အတည်ပြုတာတွေမလုပ်ဘဲမဖော်ပြကြဖို့နဲ့ဖော်ပြခဲ့မယ်ဆိုရင်သက်ဆိုင်ရာသတင်းဌာနတွေကိုဥပဒေနဲ့အညီဆောင်ရွက်သွားမယ်ဆိုတာကိုသတိပေးထားပါတယ်ဒါပေမဲ့လည်းသတင်းမီဒီယာတွေအနေနဲ့မြန်မာစစ်တပ်တာဝန်ရှိသူတွေအပါအဝင်အာဏာပိုင်တွေကိုဆက်သွယ်မေးမြန်းရမှာတော့အခက်အခဲတွေကရှိနေတာပါသတင်းမီဒီယာကောင်စီရဲ့ကြေညာချက်နဲ့ပတ်သက်လို့တက်မတော်တာဝန်ရှိသူတွေရဲ့သဘောထားကိုသိနိုင်မှု BOA ကစ조사ရမှာလည်းဆက်သွယ်မေးမြန်းလို့မရခဲ့ပါဘူးဒီအတွက်လည်းတာဝန်ရှိတဲ့သူတွေအနေနဲ့သတင်းမီဒီယာတွေနဲ့ထိတွေ့ဆက်ဆံနိုင်အောင်ဒီထက်ပိုဆောင်ရွက်ပေးဖို့လိုနေပြီလို့ဝါရင်သတင်းသမားတဦးဖြစ်တဲ့ကိုတီဟာသွေးကအကြံပြုပါတယ
်ဒီပြည်သူလူရှိမရှိပဲလို့ဆိုတာကကျွန်တော်တို့အတိအကျတော့လည်းတစ်ခါကလည်းပြီးတော့ကျွန်တော်တို့အတိအကျတိုင်းနဲ့မိသားနဲ့အခွင့်အရေးတွေပေးထားဖို့လိုပါတယ်အခွင့်အရေးတွေမိသားနဲ့မပေးထားဘဲနဲ့စီစစ်အတိမတိဘူးလို့ပြောလို့တော့မရဘူးကြာအဲဒီကိုမီဒီယာဘက်ကလည်းတခုရှိတာလေဟိုအစီအစဉ်အတိအကျတိုင်းနဲ့မိသားမျိုးတက်တဲ့ပြေးစားဖို့တော့လိုတာပေါ့တော့ပြန်ပြီးကမှမရမှကျွန်တော်တို့ဒီတကယ်ကိုတွေ့ဟိုဒါနဲ့ချက်ပြင်းပြီးပြောမှာပေါ့ဒါပေမဲ့ဆိုတော့ကျွန်တော်တို့မီဒီယာမှာလည်းတစ်ဖက်တောင်းနားထောင်ပြီးလုံးသွဲရမယ်ဆိုတာကျွန်တော်ထုတ်ပြရမယ်ဆိုတာကျွန်တော်အက်စ်မှာရှိပြီးသားဆိုတော့တခြားနဲ့ကြားရင်ကျွန်တော်တို့ကဟိုတခြားနဲ့ကြားတဲ့အခါမှာဟိုတစ်ခါကိုလည်းအပြည့်မပြုတ်နိုင်ဘူးဆိုတဲ့အခါမှာရေးတဲ့အခါမှာလည်းကျွန်တော်တို့သတိထားပြီးတော့လည်းရေးဖို့လိုပါပေါ့နော်တခြားနဲ့ကြားတာဖြစ်တဲ့အတွက်ရေးတဲ့အခါလည်းပါလေတင်းတင်းတင်းတင်းရေးတင်တာပေါ့ဒါကတော့ကျွန်တော်တို့ဘက်ကလည်းကြိုးပမ်းဖို့လိုပါတယ်ဆိုတော့ဟိုအဓိကတော့ဗျာဟိုတက်တော်ကပြောတယ်ဟလာဟိုစီစစ်ပြီးဘယ်လိုခုဆိုလို့ရှိလို့ရှိရင်ရေးယူမယ်ဆိုတာဒါပြည်လေပါပဲအဲ့တော့စီစစ်ဘလို့စီစစ်လို့ရမယ်ဆိုရင်ဒီလောက်တော့တဘာလေးထုတ်ကြပေးဖို့လိုပဲဆိုတော့အခုမီဒီယာကောင်စီကခုရိုင်းတဲ့အခါမှာကျွန်တော်ထင်တယ်ဒီကိစ္စကိုရှင်းလင်းပြင်ပြီးတော့ဒီတိုင်းရဲ့အဖြေရပါလိမ့်မယ်လို့ထင်ပါတယ်ဗျ
မကြသေးခင်ကအသစ်ဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီကပထမဦးဆုံးအကြိမ်ဖြစ်ကာကွယ်ရေးဦးစီးချုပ်ပါဝင်တက်မတော်ထိတ်တန်းရာရှိကြီးတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲတွေ့ဆုံချိန်မှာလည်းသတင်းရယူခွင့်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ဆွေးနွေးမှုတွေတွင်မှာတော့ကာကွယ်ရေးဦးစီးချုပ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကသတင်းရယူနိုင်မဲ့နည်းလမ်းတွေကိုတိုးတက်အောင်တက်မတော်ဘက်ကဆောင်ရွက်ဖို့ကတိပြုခဲ့ကြောင်းလည်းဆွေးနွေးပွဲမှာပါဝင်သူတွေကပြောဆိုထားကြပါတယ်ရှင်